1989ခုနှစ်တရုတ်နိုင်ငံက DNMN အရေးခင်လို့လူသိများတဲ့လူတူအောင်ကျွမှုကြီးဖြစ်ပေါ်ခဲ့တာအခုဆိုရင်နှစ်ပေါင်း30ပြည့်လာပြီဖြစ်ပါတယ်တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်ကုတ်ခဲ့တဲ့ဒီဆန္ဒပြပွဲမှာလူရာနဲ့ချီဒါမှမဟုတ်ထောင်ချီတေဆုံးခဲ့တယ်လို့စီးရင်တွေရှိပါတယ်ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာTNMN အမှတ်တရအခမ်းအနားတွေကိုကျင်းပပေမဲ့တရုတ်ကွန်မြူနစ်ပါတီကြောတောင်နောက်ခံသတင်းဌာနကြီးတွေကတော့ဒီအကြောင်းကိုဘာမှဖော်ပြတာမရှိပါဘူးဒီလိုမျိုးနှစ်ပေါင်း30ကြာပြည်ပင်ခံထားရတဲ့အဖြစ်အပျက်ကိုတရုတ်လူမျိုးဆက်တွေကဘယ်လိုသိကြသလဲဆိုတဲ့အကြောင်းကိုရဲမင်းထွန်းကသုံးသပ်တင်ပြထားပါတယ
်တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်ပုံမရရှိဖို့တရုတ်ကျောင်းသားတွေဥဆောင်ခဲ့တဲ့ဆန္ဒပြပွဲဟာ TNMN အဖြစ်အပျက်လို့လူသိများခဲ့ပါတယ်1989ခုနှစ်ဧပြီလ15ရက်နေ့မှာစတင်ခဲ့ပြီးဇွန်လ4ရက်နေ့မှာပြီးဆုံးခဲ့ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိအင်အားအလွန်ကျွံသုံးနေနေပါတယ်။ဒီအဖြစ်အပျက်ပြီးဆုံးခဲ့တာဒီတစ်ပတ်ထဲမှာနှစ်30တင်းတင်းပြေခဲ့ပါပြီ။ဒါပေမဲ့တရုတ်နိုင်ငံအတွင်းမီဒီယာတွေကတော့ဒီသတင်းကိုမှောင်ချထားခဲ့ပါတယ်။ဒီလိုနှစ်30ပြည့်ပင်ခံထားရတဲ့ဖြစ်ရအကြောင်းတရုတ်မျိုးဆက်သစ်လူငယ်တွေဘယ်လိုသိကြသလဲဆိုရတဲ့ပတ်သက်ပြီးဝါရှင်တန်မြို့ John Hopkins တက္ကသိုလ်ကအသက်29အရွယ်ဘွယ်လွန်တရုတ်ကျောင်းသား Yifan Huang ကအခုလိုပြောပါတယ
် My mom just told me she just suddenly become really serious and told me that you need to know something
ကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်မမေကအရေးကြီးတဲ့တစ်ခုပြစရာရှိတယ်ဆိုပြီး documentary တစ်ခုကိုပြပါတယ်မမေကဘာဝေဖန်ချက်မပေးသလိုဒီအကြောင်းကိုရှင်းပြတာလည်းမရှိပါဘူးဒါကြောင့်ကျွန်တော်ဒီအကြောင်းကောင်းကောင်းနားမလည်ခဲ့ပါဘူးဒါပေမဲ့ college တက်တဲ့အခါကျမှစိတ်ဝင်စားစရာကောင်းလွန်းလို့ internet ရဲ့စာအုပ်တွေကနေမယမနာလေ့လာခဲ့ပါတယ်
ကြည်မကျေပြောလာတဲ့တရုတ်နိုင်ငံအတွင်းဒီသမိုင်းဝင်ဖြစ်ရက်ကိုသူ့လိုနှိမ့်နှိမ့်ချွတ်ချွတ်လေ့လာလို့သိရသူတွေရှိသလိုအပေါ်ရန်သာသိသူတွေလည်းအများကြီးရှိတဲ့အကြောင်းနဲ့ဒီအကြောင်းလုံးဝမသိရှိသလိုအရေးမထားကြသူတွေရှိတဲ့အကြောင်းအခုလိုဆက်ပြောပြပါရစေ
I'd like to categorize three types of people in my generation. First type is like me, right? Read a lot about these stand up and we
ကျွန်တော်အနေနဲ့အုပ်စု၃စုခွဲပြီးပြောချင်ပါတယ်ပထမအုပ်စုကကျွန်တော်လိုပေါ့ကျွန်တော်တို့ကဆန္ဒပြကျောင်းသားတွေပေါ့စာနာမိတယ်သူတို့ကတိုက်ပြေကောင်းဖို့အတွက်လုပ်ခဲ့တာပဲလို့ယူဆတယ်ဒုတိယအုပ်စုကတော့ဒီအကြောင်းအပေါ်ယံသာသိပြီးအစိုးရပြောတဲ့အတိုင်းခံယူထားတဲ့သူတွေဒီဖြစ်ပျက်ကိုပြည်ပကကြိုးကင်ခဲ့တယ်လို့ယုံကြည်ကြတယ်အဲ့ဒီအုပ်စုကအခြေဆုံးတတိယအုပ်စုကတော့ဒီကြောင်သိလည်းမသိဘူးဂရုလည်းမစိုက်ဘူ
းသူကအစိုးရဘက်ကအင်အားအလွန်ကျွံသုံးခဲ့တယ်လို့ယုံကြည်ပြီးចောင်းသားတွေအနေနဲ့အစိုးရကိုဖြုတ်ချဖို့အထင်မရွေကြောင်းចောင်းသားတွေကိုတပ်ဖြတ်တဲ့အထင်အင်အားအလွန်မသုံးသင့်ကြောင်းအခုလိုဆက်ပြောပြပါတယ
် actually we don't think the student want to overthrow the government and even come out apologizing doesn't
ចောင်းသားတွေအစိုးရကိုဖြုတ်ချဖို့ဆန္ဒပြတယ်လို့မထင်ပါဘူးအကျံဖက်နေနေကြတာမှားခဲ့တယ်ဆိုပြီးဝန်ခံရင်လည်းအစိုးရကိုထိခိုက်မှာမဟုတ်ပါဘူးအစိုးရအနေနဲ့သူတို့ကိုသူတို့ယုံကြည်မှုပိုရှိတင်ပါတယ်ဆန္ဒပြပွဲတွေကြောင့်တရုတ်နိုင်ငံပြုတ်ကွဲပြီးဆိုဗီယက်ယူနီယံလိုဖြစ်လာလိမ့်မယ်လို့အစိုးရကစင်ကြေပေးပါတယ်ဒါဟာလုံးဝမမှန်ပါဘူးအဲ့ဒီစင်ကြေပေးပြီးတော့ចောင်းသားတွေကိုတတ်ဖြတ်ခဲ့ပါတယ်ចောင်းသားတွေတတ်ဖြတ်ပြီးမှဆန္ဒပြပွဲကိုအဆုံးသတ်နိုင်တာမဟုတ်ပါဘူ
း TNMN အဖြစ်အပျက်တရုတ်ပြည်တွင်းအမောင်းချထားတဲ့ကိစ္စနဲ့ပတ်သက်ပြီး Stimson Center ကသူတေသည် Yon Song ကအခုလိုပြောပါတယ်
Well, I think every year during the same time, it is a sensitive time and unnerving time for
the time မှာဒီအချိန်ဟာအကင်းဆက်တဲ့အချိန်ဖြစ်တယ်လို့စိတ်တုန်လှုပ်ရတဲ့အချိန်လည်းဖြစ်ပါတယ်ဒီအဖြစ်အပျက်အတွက်မှာတိတိကျကျဘာတွေဖြစ်ဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောပြဖို့ပြည်တွင်းရောပြည်ပမှာပါတရုတ်အစိုးရကိုတောင်းဆိုနေတာပါတရုတ်အစိုးရဘက်ကတစုံတရာရှင်းလင်းနိုင်မယ်လို့ကျွန်မတော့မထင်ပါဘူးသူတို့ကသမိုင်းဖြစ်ရတဲ့လက်ရှိအခြေအနေကိုပိုပြီးအာရုံစိုက်နေကြပါတယ်တရုတ်အစိုးရအတွက်တည်ငြိမ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာပါသူတို့အနေနဲ့မတိမငြိမ်ဖြစ်လာမှာကိုနည်းနည်းမှမလို့ချင်ပါဘူ
းတရုတ်အစိုးရကသမိုင်းဝင်အဖြစ်အပျက်တစ်ခုကိုအမှောင်ချထားတာဟာတည်ငြိမ်မှုကိုထိခိုက်မှာကိုဆိုရင်လို့လားဒါမှမဟုတ်အမားကိုဝန်ခံတယ်လို့ဖြစ်မှာမို့လားဆိုတာကတော့မေးခွန်းထုတ်စရာတစ်ခုပါနိုင်ငံရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုကိုတီးခွင့်မရတဲ့တရုတ်ကျောင်းသား Yifan Huang လို့လူငယ်မျိုးဆက်ကတော့နိုင်ငံရဲ့အရေးကြီးတဲ့ဒီလိုဖြစ်ရပ်တွေကိုစိတ်ဝင်စားလေ့လာရင်းဒီမေးခွန်းကိုတစ်နေ့အဖြေပေးနိုင်ရင်ကောင်းပါရဲ့ခင်ဗျာ